in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဧပြီလ9ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မူကကျမစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုကွန်လင်းနဲ့အတူကြီးညာပြသမှာပါစီးရီးယားနိုင်ငံအရှေ့ဂူတာဒေတာကတိုက်ပွဲတွေအတွင်းလူပေါင်း40လောက်သေဆုံးသွားပြီဖြစ်တယ်လို့အခဲခဲစောင့်ကြည့်ရဲ့အဖွဲ့တွေကပြောပါတယ်တောင်ကိုရီးယားသမ္မတဟောင်းပတ်ကွန်ဟဲကိုနိုင်ငံတော်သစ္စာပေါက်သူဖြစ်မြောက်ကိုရီးယားဘက်ကရှုံချပြောဆိုပါတယ်ဒီလိုထိတ်တန်းအောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေဟာသူတို့ရှိကိုမကြခင်ရောက်လာမဲ့ဒီပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုသူတို့ရဲ့အခက်ခဲတွေနဲ့ပတ်သက်ပြီးတော့သမ္မတကြီးရှိကိုတင်ပြပေးဖို့တောင်းဆိုမယ်လို့အခုလိုပြောပါရတယ်
။ကျွန်တော်ရဲ့ဝန်ကြီးနဲ့ဆွေးနွေးစီရင်ကျွန်တော်တို့ကနိုင်ငံသားအခွင့်အရေးအပြည့်အဝကျွန်တော်တို့ပြန်လည်ရရှိဖို့နဲ့နောက်ဘေးကင်းလုံခြုံစွာကျွန်တော်တို့မြန်မာနိုင်ငံကိုကျွန်တော်တို့နိုင်ငံဒေသကိုပြန်လည်
ဒုက္ခသည်တို့ဦးပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ဒီတကြံကာလမြန်မာနိုင်ငံကိုတောင်းတဲ့ချီပြန်နေကြတဲ့မြန်မာအလုပ်သမားတွေအတွက်ထိုင်းဆိုရက25ရက်တာဗီဇာကြေးမပေးစရာမလိုပဲနဲ့နေရက်ကိုပြန်ခွင့်ပေးနေတဲ့သတင်းနဲ့အတူအမေရိကန်ဆိုင်ရာနိုင်ငံရေးသတင်းတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိသလိုတကြံတေးသချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုချင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုအောင်လွင်ဦးတို့ကတင်ပြပေးကြပါလိမ့်မယ်ရှင်
ရုရှားနိုင်ငံကတတိယခုနှစ်ဦးနဲ့သူတို့ပိုင်တဲ့ဒါမှမဟုတ်ထိန်းချုပ်မှုအောက်မှာရှိတဲ့ကုမ္ပဏီ12ခုအစိုးရအကြီးတန်းတာဝန်ရှိသူ18ဦးနိုင်ငံပိုင်လက်နက်ခဲယံအယောင်းဝယ်ကုမ္ပဏီနဲ့ရုရှားဘဏ်တစ်ခုတို့ကိုအမေရိကန်ကတန်ခတ်အရေးယူလိုက်တယ်လို့သမ္မတအင်ဘီရောကကြေညာချက်ထုတ်ပြန်ပါတယ်အနောက်ဒီမိုကရေစီနိုင်ငံတွေနဲ့ကမ္ဘာတဝန်းမှာရုရှားအစိုးရရဲ့ဆွေးရွားတဲ့လုပ်ရည်တီကြောင်းအခုလိုအရေးယူလိုက်တာလို့ဆိုပါတယ်တောက်ကြံနေသတင်းစာရှင်းလင်းပွဲအတွင်းမှာတော့သမရအင်မီရောပြောခွင့်ရဆေရာဟက်ကဘီဆနက်စ်ကအမေရိကန်ပြည်ထောင်စုဟာရုရှားနဲ့ဆက်ပြီးတော့လက်တွဲလှုပ်ဆောင်လို့ကြောင်းပြောသွားပါတယ်။အခုဒီအမေရိကန်အရေးယူလိုက်တဲ့သူတွေထဲမှာသမရဗလာဒီမီယာပူတင်ရဲ့အတွင်းစည်းတဲ့ကလူတွေပါပါဝင်ပါတယ်။အရေးယူခံရသူတွေရဲ့ပိုင်ဆိုင်မှုတွေအမေရိကမှာရှိတယ်ဆိုရင်ထိန်းချုပ်ခံရမှာဖြစ်ပြီးတော့ဒီအမေရိကန်ကလူတွေအနေနဲ့လည်းအရေးယူထားတဲ့ရုရှားကလူတွေကုမ္ပဏီတွေစီးပွားရေးမလုပ်ရဘူးလို့ပိတ်ပင်ကန့်သတ်လိုက်ပါတယ်။ဒါလို့တန်ခတ်အေးအေးယူဖို့ဟာအချိန်တော်လွန်နေပြီဆိုပြီးအမေရိကန်လွှတ်တော်အမတ်များပြားနဲ့နိုင်ငံခြားမူဝါဒရေးရာကျွမ်းကျင်သူတွေကတော့ကြိုဆိုကြပါရယ်ခင်ဗျာ
အမေရိကန်ဒေါ်လာဘီလီယံတရာတန်မိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်နောက်ထပ်ခုနှစ်တိုးကောက်ဖို့သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်တယ်လို့တရုတ်နိုင်ငံဘက်ကလည်းလက်တုံပြမဲ့အကြောင်းပြောပေမဲ့အမေရိကန်သမ္မတနဲ့ဆွေးရတော့ကတော့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာမဟုတ်တဲ့အကြောင်းပြောဆိုနေကြပါရယ်အမေရိကန်နဲ့တရုတ်တို့ကြားအပြန်အလှန်ချင်းချောက်မှုတွေကြောင့်ကုန်သွယ်ရေးစစ်ပွဲတွေပေါ်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါအင်ဂျီရောစီဝိုင်းချန်ပီယံရဲ့ရှေ့ချုပ်လာရီကော့တလောကတော့သွင်းကုန်ကနေတိုးကောက်မဲ့စီစဉ်ဟာအဆိုပြုထားတဲ့အစ်မသာရှိနေပြီးအမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ရုံးကစစ်စစ်လေးလာပြီးအများပြည်သူကိုချက်ပြရအောင်မှဖြစ်တဲ့အကြောင်းနဲ့လက်တလုံးမှာအရေးယူဆောင်ရွက်မှုတစ်စုံတစ်ရာမရှိသေးကြောင်းပြောဆိုခဲ့ပါတယ်အမေရိကန်အနေနဲ့ညာနာဥဆောင်မှုပိုင်ခွင့်ကိုချွတ်ပေါက်ပြီးတရုတ်နိုင်ငံကခိုးယူနေတာတွေပေါ်အဓိကစိုးရိမ်နေတာဖြစ်တဲ့အကြောင်းနဲ့အမေရိကန်ရဲ့အနာဂတ်ဖြစ်တဲ့နည်းပညာတွေကိုတရုတ်နိုင်ငံကခိုးယူနေတာမျိုးကိုလက်မခံနိုင်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့ကြားဆက်ဆံရေးကောင်းတဲ့အတွက်ပြဿနာတော်တော်များကိုဆွေးနွေးဖြေရှင်းနိုင်မယ့်အလားအလာတွေရှိနေပေမဲ့အမေရိကန်ဘက်ကဒီကိစ္စကိုအလေးနဲ့သဘောထားကြောင်းလဲပြောဆိုထားပါတယ်တရုတ်နိုင်ငံကဖန်တီးခဲ့တဲ့ပြဿနာကိုပြင်ဆင်နိုင်မှုနဲ့ဆက်စုနှစ်တွေနဲ့ချီကျင့်သုံးလာခဲ့တဲ့တရုတ်နိုင်ငံရဲ့ကုံသွယ်မှုမှာစိုးရွားတဲ့လုပ်ရက်တွေကိုအဆုံးသတ်ဖို့အမေရိကန်သမ္မတကဖိအားပေးနေတာသာဖြစ်တဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကမနေ့တုန်းကပဲသတင်းတောက်တွေကိုပြောခဲ့ပါတယ်
စီးရီးယားနိုင်ငံအရှေ့ဂူတာဒေတာကတပုံတင်ထင်းကျုပ်ထားတဲ့နောက်ဆုံးမြို့ကိုအစိုးရတပ်တွေကလေကြောင်းကနေရောမြေပြင်ကနေရောထိုးစစ်ဆင်နေပြီးတိုက်ပွဲတွေအတွင်းလူပေါင်း40လောက်သေဆုံးသွားတယ်လို့စောင့်ကြည့်ရေးအဖွဲ့တွေကပြောပါရယ်ဂူတာဒေတာကအကြီးမားဆုံးမြို့ဖြစ်တဲ့ဒူမာမြို့နေရာအချို့ကနေထူထပ်တဲ့မိဂိုတွေတက်လာတာကိုတောက်ကြနေကစီးရီးယားရုံးမြင့်တန်ကြားကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါရယ်ဂျာအစ်အယ်အစ္စလမ်တပုံတင်ထင်းကျုပ်ထားတဲ့မြို့ကိုအစိုးရတပ်တွေကထိုးစစ်ဆင်နေကြောင်းလည်းပြောသွားပါရယ်တဘုံတွေထိ ंच ုပ်ထားတဲ့အလပိုမြို့အရှေ့မြောက်ပိုင်းကိုတောင်းနိုင်မှုဂူတာဒေတာကတဘုံအဖွဲတချို့ကလမ်းဖွင့်ပေးထားပြီးတဲ့နောက်အခုလိုတိုက်ပွဲတွေဖြစ်ပွားတာပါတောက်ကြနေကတိုက်ပွဲတွေအတွင်းသေဆုံးသွားသူ40ရက်မှာကလေး6ယောက်ပါဝင်တယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲကပြောပါတယ် လေကြောင်းကတိုက်ခိုက်တဲ့လေယာဉ်တွေဟာရုရှားလေယာဉ်တွေဖြစ်ဖို့များပြီးဒါဇင်နဲ့ချီတိုက်ခိုက်မှုတွေအတွင်းမြို့နေရာအတော်များများကိုထိမှန်ခဲ့တယ်လို့ဆိုပါတယ်မြို့တော်ဒမတ်စကတ်အရှေ့ပြားကဒေသတွင်းနှစ်ပတ်ကြာငြိမ်သက်နေခဲ့ပြီးတဲ့နောက်အခုလိုတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါခင်ဗျာ
အချင်းပြေချာဆမှုနဲ့2022စီရင်ချက်ချခံထားတဲ့ဘရာဇီးသမ္မတဟောင်းလူအင်နာချီယိုလူလာဒါဆေဗာကိုလာရောက်ဖမ်းခံမှုတရားသူကြီးကသတ်မှတ်ထားတဲ့နောက်ဆုံးနေ့ကျော်လွန်သွားပေမဲ့ဖန်ကံမှုညင်းဆန်နေရာကြောင့်တင်းမာမှုတွေပေါ်ပေါက်နေပါတယ်။သမရဟောင်းကတော့ထောက်ခံသူတွေနဲ့အတူဆပ်ပေါ်လိုမျိုးစုံကသမရတခုရဲ့ရုံးချုပ်မှာတမကတခုရဲ့ရုံးချုပ်မှာရောက်နေတာပါ။ပြည်အောင်စုတရားသူကြီးဆက်ကီယိုမိုရိုကတော့သမရဟောင်းကိုဆောင်ပန်နာတိုတိုကမ်ပိုရက်ကနေအနောက်တောင်ဘက်မိုင်260လောက်အကွာမှာရှိတဲ့ကွာတာပါမြို့ကရက်တက်ဖွဲ့ထံမှာမင်းတောက်ချာနေမှာနောက်ဆုံးထအဖမ်းခံမှုအချိန်ပေးထားတာပါ။ဒါပေမဲ့လည်းတမချင်းကျော်လွန်လာပြီးရက်တက်ဖွဲ့ကလည်းတမကရုံးအဆောက်အဦတွေကိုဝင်ရောက်ဖမ်းဆီးဖို့တွတ်ဆုံနေတဲ့အချိန်မှာပဲထောင်နဲ့ချီရဲ့ထောက်ခံသူတွေအဆောက်အဦပြင်ပမှာစူးဝေးနေတာကြောင့်ပရိပခတ်တွေပေါ်နိုင်တဲ့အလားအလာတွေလည်းရှိနေပါတယ်။အခုနောက်ဆုံးတမဟောင်းရောက်နေတဲ့နေရာတချင်းကစီယုံရင်မှုတူဖြစ်သူစတင်ပအဝင်လှုပ်ရှားခဲ့မှုတွေတမကဖွဲ့ရဲ့ရုံးချုပ်လည်းဖြစ်ပါတယ်။ AP သတင်းတပုတ်မှာတော့တမဟောင်းဟာတရားသူကြီးအမိန့်ပေးထားတဲ့ကတိပတ်မျိုးကိုသွားမှာမဟုတ်ပဲတမရုံးနဲ့ကိုရဲတွေလာဖမ်းတဲ့အထိစောင့်နေဖို့ဒါမှမဟုတ်လည်းဆပ်ပေါ်လိုမျိုးမှာဒီနေ့စနေနေ့တွားရောက်ဖမ်းခံမှုစဉ်းစားနေတဲ့အကြောင်းတမရဟောင်းနဲ့နီးစပ်သူတွေကိုကိုကပီဖော်ပြထားတာပါ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေခင်းသတင်းတွေကို VOA ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာတောင်ကိုရီးယားသမ္မတဟောင်းပတ်ကွန်ဟဲကိုနိုင်ငံတော်သစ္စာဖောက်သူငွေမြောက်များကိုအယုတ်ဆိုးအချီးတန်စွာအဂရိလိုက်စားခဲ့မှုမှာတာဝန်ရှိသူအဖြစ်မြောက်ကိုရီးယားကရှုံချပြောကြားလိုက်ပါတယ်အဂရိလိုက်စားမှုဆွဲချက်တင်တဲ့သမ္မတဟောင်းပတ်ကွန်ဟဲကိုလွန်ခဲ့တဲ့နှစ်မတ်လကတည်းကဖမ်းဆီးခဲ့ပြီးပြစ်မှုထင်ရှားတာကြောင့်တောင်ကိုရီးယားတရားရုံးကထောင်ဒဏ်24နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်ဆိုဘိုဟိုတရားရုံးကနေလက်စားမှုအနာလွေသုံးစားမှုတွေနဲ့ပတ်ကွန်ဟဲကိုထောင်ဒဏ်ချမှတ်ပြီးနောက်တည့်ရက်ဒီကနေ့မှာမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကအခုလိုပြောကြားလိုက်တာပါမြောက်ကိုရီးယားနဲ့တောင်ကိုရီးယားကြားဆက်ဆံရေးဟာတမန်ရိုးကြလမ်းစဉ်သမားဖြစ်တဲ့ပတ်ကွန်ဟဲလက်ထက်မှာအဆိုးရွားဆုံးဖြစ်ခဲ့ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার မစ်ဆိုင်တုံးစမ်းသပ်မှုတွေနဲ့ပတ်သက်ပြီးတော့သူဟာတင်းတင်းမာမာရက်တည်ခဲ့သူဟာဒလုသဘောထားတွေကြောင့်မြောက်ကိုရီးယားဟာနှစ်ပေါင်းများစွာအကြမ်းတမ်းဆုံးစကလုံးတွေကိုသုံးပြီးတော့ဖတ်ကိုဝေဖန်ပုတ်ခတ်ခဲ့ပါတယ်ခင်ဗျာ
နေဇတ်ဒေသကရုံးရင်းဆက်ကမှုတွေအတွင်းအစ္စရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တင်းတောက်တူပါဝင်ပါလက်စတိုင်းကိုတည်ဆုံသွားတဲ့အကြောင်းဟားမတ်စ်ဖွဲ့ကထိန်းချုပ်ထားတဲ့ဂါဇာကမ်းမြောင်ဒေသကကျန်းမာရေးဝန်ကြီးဌာနကဒီကနေ့ပဲပြောလိုက်ပါတယ်ဂါဇာခြေဆိုင်အိမ်မီဒီယာတင်းဌာနကတပ်ဖွဲ့ဆရာယာဆာမတကာတင်းသမားတစ်စိတ်ပါတဲ့ဝစ်စင်ထားရတဲ့မင်းကရုံးရင်းဆက်ကမှုအတွင်းအပြစ်ခံခဲ့ရတယ်လို့လည်းပြောပါတယ်အစ္စရေးစစ်တပ်ကတော့မှတ်ချက်ပေးဖို့ညှင်းဆန်ခဲ့ပြီးပြစ်ခတ်မှုကိုစုံစမ်းစစ်ဆေးနေစေဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါအစ္စရေးတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်16နှစ်အရွယ်လူငယ်တူပါဝင်လူ9ဦးသေဆုံးခဲ့တဲ့အပြင်492ဦးဒဏ်ရာရခဲ့ကြောင်းလဲဂါဇာကမ်းမြောင်ဒေသကျန်းမာရေးဝန်ကြီးဌာနကပြောပါရယ်အစ္စရေးစစ်တပ်ကတော့နေဆက်ချန်စီကိုမကျိုးပေါအောင်ဟန်တားတဲ့အနေနဲ့မြေယူဘုံတွေရောဘာကြီးတွေကြီးစစ်တွေတုံးပြီးမနေ့တုန်းကနှိမ်နင်းခဲ့တာပါဆန္ဒပြသူတွေကချန်စီကိုနီကားတာယာတွေကိုမိရှို့ခဲ့ကြတဲ့အတွက်မိခိုးလုံးတွေနဲ့လည်းဖုံးလွှမ်းနေကြပါရယ်ပါလက်စတိုင်းဆန္ဒပြသူတွေကပောက်ကွဲစေတဲ့ပစ္စည်းတွေမိလောင်ဘုံတွေနဲ့ပြစ်ပောက်ခဲ့ကြသလိုနေဆက်ချန်စီကိုဖျက်ချသူတွေချို့လဲရှိခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါတယ်ပါလက်စတိုင်းဆန္ဒပြသူတွေဟာအစ္စရေးနဲ့ဂါဇာကမ်းမြောင်ကိုပိုင်းခြားထားတဲ့နေဆက်ချန်စီယိုနဲ့မီတာရာခဏလောက်အကွာမှာတဲရီထိုးစကန်ချခဲ့ကြပြီးဆန္ဒပြသူတွေကလူငယ်အုပ်စုတွေကတော့ချန်စီယိုနားအထိသွားပြီးခဲရီနဲ့ပြစ်ပေါက်ကားတာယာတွေကိုမိရှို့ခဲ့ကြတဲ့အတွက်အစ္စရေးစစ်တပ်ကကြီးစစ်နဲ့ပြစ်တဲ့အထိဖြစ်ခဲ့တာပါအစ္စရေးကောက်ွဲဝင်ကြီးအဖက်တိုလက်ဘာမန်ကတော့ဆန္ဒပြပွဲတွေဟာရန်စတဲ့လူရဲတွေဖြစ်ပြီးနေဆက်ချန်စီယိုနားကတ်လာသူဘသူမဆိုအသက်အန္တရာယ်ကြောမှာဖြစ်တဲ့အကြောင်းသတိပေးပြောဆိုခဲ့ပါတယ်
ဒီကနေ့ဧပြီလ9ရက်နေ့ဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖွဲ့စည်းခဲ့တဲ့နှစ်80ပြည့်မြောက်နှစ်ဖြစ်ပြီးတော့ကမ္ဘာ့ကျန်းမာရေးနေ့အဖြစ်လည်းသတ်မှတ်ထားပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်ခုနှစ်အတွင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့ရည်မှန်းချက်အတော်များများအကောင့်တွေဖော်နိုင်ခဲ့ပေမဲ့လည်းဆောင်ရွက်စရာအများပြားရှိနေသေးပါရေကြောက်ပေါက်တာလို့အနော်ရောဂါမျိုးကင်းစင်တဲ့ကမ္ဘာကြီးအဖြစ် WHO ကဆောင်ရွက်နိုင်တယ်လို့ပိုလီယိုရောဂါတိုက်ဖျက်ရေးအတွက်လည်းပူးပေါင်းဆောင်ရွက်ခဲ့တာတွေကြောင့်လွန်ခဲ့တဲ့နှစ်အတွင်းပိုလီယိုရောဂါဖြစ်ပွားသူကလေးငယ်18ဦးသာရှိခဲ့ပါတယ်။အဲဒီကလေးငယ်တွေဟာပါကစ္စတန်နိုင်ငံကလူသူအယောက်ပေါက်နေပါတဲ့ဒေသကပါ လွန်ခဲ့တဲ့မတ်လကဆိုရင်လဲတောင်ဆူဒန်နိုင်ငံဟာအရေးပြအောက်မှာတွေ့ကပ်နိုင်တဲ့တန်ကောင်ဖြစ်ပွားမှုကိုရပ်ဆိုင်းနိုင်ခဲ့ပါတယ်။အာရှနဲ့အာဖရိကမှာလူပေါင်း3000ခွဲလောက်ဒီယောဂဘေးဆိုးတန်ကိုခံခဲ့ရခြင်းအမေရိကန်သမ္မတဟောင်းဂျီမီကာတာဟာလူအရေးပြအောက်အဲ့ဒီတန်ကောင်ပောက်ဖွားမှုအဆုံးသတ်နိုင်မှု1986ခုနှစ်ကတည်းကစတင်ကြိုးပမ်းခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့နိုင်ငံပေါင်း196နိုင်ငံနဲ့ဒေသတချို့နေမိတချို့မှာဒီတန်ကောင်ဆွဲကတ်တဲ့ယောဂကင်းစင်ကြောင်း WHO ကအတည်ပြုနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းလူမျိုးများဟာဝတ်သက်ယောဂကာကွယ်ဆေးထိုးဖို့အတွက်လက်လန်းမမီဖြစ်နေတာကြောင့်ဒီလိုအခြေအနေတွေကိုမီးမောင်းထိုးပြတဲ့အနေနဲ့ဒီနှစ်အတွက် WHO ရဲ့ဆောင်မုတ်ကိုလူတိုင်းအတွက်ကျန်းမာရေးဆိုပြီးတော့နာမည်ပေးထားပါတယ်။နိုင်ငံတိုင်းအနေနဲ့ကျန်းမာရေးဝန်ဆောင်မှုပိုင်းမှာပိုးပြီးတော့အလေးပေးလှုပ်ဆောင်ဖို့နဲ့ကျန်းမာမှသာလူတိုင်းနိုင်ငံအတွက်လှုပ်လှုပ်နေမှာဖြစ်ပြီးတော့ပေါ်ဖွံ့ဖြိုးတိုးတက်လာမှာဖြစ်တဲ့လို့ WHO အဖွဲ့ကြီးကတိုက်တွန်းအကြံပေးထားပါရခင်ဗျာ
။ကနေဒါနိုင်ငံမှာရေခဲပြင်ဟော်ကီလူငယ်အားကစားသမားတွေလိုက်ပါလာတဲ့ဘတ်စကာနဲ့ထရက်ကာစဉ်မင်းညာပိုင်းကတိုက်မိရာကအနည်းဆုံး14ဦးသေဆုံးကြောင်းအာနာဘန်နေကပြောပါရယ်။စကတ်ချီဝမ်ပြည်နယ်ကလူငယ်ဟော်ကီအသင်းဟာနီပါဝမ်မြို့မှာပြိုင်ပွဲဝင်မှုအတွက်ပြည်နယ်အရှေ့မြောက်ဘက်ကီလိုမီတာ30လောက်အကွာမှာဒေသစံတော်ရဲ့ညနေ9:00လောက်ကမတော်တဆမှုဖြစ်ခဲ့တာပါ။ယင်းတိုက်မှုကြောင့်ဒဏ်ရာပြင်းထန်သူ3ဦးပါဝင်14ဦးထိခိုက်ဒဏ်ရာရကြောင်းလဲကနေဒါတော်ဝင်ရဲတပ်ဖွဲ့ကပြောပါရယ်။မတော်တဆဖြစ်ချိန်မှာဘတ်စကာဝမ်မှာအားကစားအသင်းနီးပြိုင်နဲ့ရင်မောင်းပါဝင်စုစုပေါင်းလူ28ယောက်လိုက်ပါသွားခဲ့တာပါ။ထိခိုက်သေးဆုံးသူတွေဘယ်သူတွေလဲဆိုတာသိနိုင်မှုကနေဒါရဲတပ်ဖွဲ့ကဒီကနေ့စနေနေ့မနက်ပိုင်းအထိစုံစမ်းနေဆဲဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့အားကစားသမားတွေရဲ့မိသားစုဝင်တွေဘလောက်ထိထိခိုက်ခံစားရမယ်ဆိုတာမတွေးဝင်အောင်ဖြစ်ရကြောင်းပြောဆိုခဲ့ပါတယ
်။စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုအောင်လွင်ဦးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရှင်။အခုတော့ထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုသူတို့ပြန်သွားရရင်လုံခြုံရေးအခြေအနေစိုးရိမ်ရတဲ့အကြောင်းနောက်သူတို့နေရာရင်းကိုပြန်မို့နှောင့်နှေးနေရတဲ့အခက်အခဲတွေရေရှည်ဘဝအမကန်ချက်တွေနဲ့နိုင်ငံရေးနိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးဖို့သမ္မတကြီးရှိကိုတင်ပြပေးဖို့မြန်မာဝန်ကြီးကိုတောင်းဆိုမယ်လို့ပြောပါတယ်။ဒေါက်တာဝင်းမြတ်အေးကလည်းရှေ့သတင်းပတ်ထဲဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းလေးစီကိုပထမဦးဆုံးအကြိမ်လာရောက်ဖို့ရှိနေပါတယ်။လောလောဆယ်မှာတော့တင်းချီတဲ့ဒုက္ခသည်တွေဟာမုတ်တုံရာသီဥရုဒဏ်ခံနိုင်အောင်စခန်းတာဝန်ရှိတဲ့သူတွေကနေရက်ရွှေ့ပြောင်းပေးနေတယ်လို့လမ်းတွေဖောက်ပေးနေအိမ်ဆောက်ဦးတွေခိုင်ခန့်အောင်တိဆောက်ပေးနေကြပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးလက်ဖြင့်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖို့ရေးကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဝန်ကြီးဒေါက်တာဝင်းမြတ်အေးဟာလာမယ့်ဧပြီလ17ရက်နေ့ဗုဒ္ဓဖူးနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပြီးပထမဦးဆုံးအကြိမ်ဖြစ်ဒုက္ခသည်တွေနဲ့တွေ့ဆုံဖို့ဧပြီလ12ရက်နေ့မှာတော့ကော့စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုသွားရောက်မှာဖြစ်ပါတယ်။ဝန်ကြီးရောက်လာမှာကိုဒုက္ခသည်တွေကကြိုဆိုပြီးတော့ဝန်ကြီးကနေတဆင့်နိုင်ငံတော်သမ္မတသစ်ဦးဝင်းမြင့်ထံကိုသူတို့ရဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေနေရရင်ပြန်မို့နှောင့်နှေးနေရတဲ့အခြေအနေကိုတင်ပြဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်ရောက်ဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်ကိုအီဆလန်ကပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံကပြည်ထောင်စုဝန်ကြီးဒေါက်တာဆင်းရဲကျွန်တော်တို့ရိုဟင်ညာမွတ်စလင်ဒုက္ခသည်များကိုလာရောက်ကြည့်ရှုမယ်ဆိုပြီးတော့ဝန်ကြီးကိုကျွန်တော်တို့ဒရင်းကောင်ပါလာကြင်ပါတယ်ဝန်ကြီးနဲ့တကွကျွန်တော်တို့နိုင်ငံတော်သမ္မတပြည်ပေါ့ဦးအမင်းကိုလည်းကျွန်တော်ကျွန်တော်တို့ရိုဟင်ညာလူမျိုးရဲ့စိတ်ကိုဆောင်ရွက်ပေးမယ်ဆိုပြီးတော့ကျွန်တော်တို့ကမျှော်လင့်ပါတယ်ဦးအမင်းဒီအမန်တရားကိုလောဆွမ်းမယ်ဆိုပြီးတော့ကျွန်တော်ကယုံကြည်တာပါတယ်ဝန်ကြီးရောက်လာမယ်ဆိုရင်ကျွန်တော်ကဒုက္ခစေရိုဟင်ညာဒုက္ခစေတွေနဲ့ဆွတ်ဆုံမယ်ဆိုပြီးတော့ကျွန်တော်ပြောပြနေကြတယ်ကျွန်တော်ဒုက္ခစေတွေနဲ့တွေ့ဖို့အတွက်ကျွန်တော်အများကြီးမျှော်လင့်ပါတယ်ဆက်လက်ဆိုရင်ကျွန်တော်ရဲ့အခါကိုဝန်ကြီးကိုကျွန်တော်တင်ပြကြည့်ပါတယ်ကျွန်တော်ရဲ့တောင်းစုရှာကိုဝန်ကြီးတို့နဲ့အမရာကြီးကလိုက်ရောက်ဆောင်ရွက်ပေးမယ်ဆိုပြီးတော့ကျွန်တော်ရဲ့လိုယူချင်နေပါတယ်ခင်ဗျာ
ကဲအဓိကဝင်ကြီးကိုတွေ့ရင်ဗမာတောင်းဆိုကြပါလဲရှင
်ကျွန်တော်ရဲ့ဝင်ကြီးနဲ့ဆွေးနွေးစီကျွန်တော်ကနိုင်ငံသားအခွင့်အရေးအပြည့်အဝကျွန်တော်ပြန်လေရရှိဖို့နဲ့နောက်ဘေးကင်းလုံခြုံစွာကျွန်တော်မြန်မာနိုင်ငံကိုကျွန်တော်နိုင်ရတဲ့ဇာတ်ကိုပြန်လေတွားဖို့အတွက်နောက်မိမိရဲ့မူလစေရောမှာပြန်လေနေထိုင်ရေးအတွက်ကျွန်တော်အဓိကတောင်းဆိုပေါ့မှာပါ
ရိုဟင်ညာဒုက္ခသည်ကိုမျိုးတန်ကလည်းဝင်းကြီးဒေါက်တာဝင်းမြတ်အေးနဲ့တွေ့ခဲ့တဲ့ဆိုရင်ဒုက္ခသည်တွေသူတို့ဘာကြောင့်နေရရင်ပြန်ဖို့အခက်အခဲဖြစ်နေကြရသလဲဘာကြောင့်နှောက်နှေးနေကြရသလဲဆိုတာတင်ပြမယ်လို့ပြောပါရယ
်ဒီလိုတူလာရင်ကျွန်တော်ဒီနားရတဲ့သူတို့တောင်းဆိုချင်တဲ့ကိုမူလမေယာကိုရာကြီးရာကြီးအဲ့ဒါကခုနကတောင်းဆိုမယ်လို့လူရဲ့အဲ့လိုမျိုးစီစဉ်နေတယ်ကျွန်တော်နိုင်ငံသား အခွင့်အရေးဒေဝပေးပြီးတော့နိုင်ငံသားပြည်တင်လက်တင်ရေးပြီးတော့ကျွန်တော်မော်လမီယာဟိုရကြည့်တယ်အဲ့ဒါဒါတော့ကျွန်တော်ဘဝလုံးကြုံမှုပါဒီကကျွန်တော်ဘဝလုံးကြုံမှုပါပဲကျွန်တော်ဘဝလုံးကြုံမှုတော့တော်တော်ဆုံးကြည့်ပါတယ
်အခုလက်တလောအချိန်ဒီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြခင်မုတ်တုံရာသီမိုးရင်ရောက်တော့မှာမို့လို့စိုးဝါးလာတဲ့ရာသီဥတုဒဏ်ခံနိုင်အောင်ကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ကြိုတင်ပြင်ဆင်မှုအနေနဲ့အဓိကဒုက္ခတဲ့အကြီးဆုံးစခန်းထဲမှာတော့လမ်းမဆက်သွယ်ရေးအတွက်အဓိကအသုံးပြုဖို့လမ်းဖောက်လုပ်နေကြပါတယ်ရိုဟင်ဂျာဒုက္ခတဲ့စခန်းတွေတည်ရှိနေတဲ့နေရာကလည်းမိုးအများဆုံးရွာသွန်းတဲ့အပိုင်းဖြစ်ပြီး UNHCR ကုလသမဂ္ဂဒုက္ခတဲ့များဆိုင်ရာမဟာမင်းကြီးရုံးရဲ့ကွန်ပျူတာနဲ့ခံမှန်းတွက်ချက်မှုအရာဒုက္ခတဲ့တသိန်းကျော်လောက်ဟာလာမယ့်မိုးရသည့်အတွင်းမှာမိုးများပြီးတော့မြေပြိုမှုရေလွှမ်းမှုတွေနဲ့ကြုံရမယ်လို့တွေးရှိရပါတယ်။ကောဆက်ပဇာက UNHCR ရဲ့ဒုက္ခတဲ့စခန်းနေရာချထားရေးအရာရှိ JO Software ကတော့
We want to ensure that the trucks can continue to come because as the rains come these are will be completely muddy it will be impossible to
get down ဒီလမ်းကလုံးဝရှင်းလန်းကြီးဖြစ်သွားမှာမို့လို့ကုန်တင်ကားတွေ truck ကားတွေဖြတ်မောင်းလို့လုံးဝမဖြစ်နိုင်တော့ပါဘူး။ဒါကြောင့်ဒီကားတွေမောင်းလို့ရတဲ့အနေအထားဖြစ်အောင်လို့တေချာလုပ်နေကြတာပါ။ဒီလိုစခန်းတွေအဝင်လမ်းတွေမကဘူး။ဒီစခန်းတွေကနေရေတွေတေချာပြန်ထွက်ဖို့လဲလှုပ်ထားရမှာပါ။
အခုဖောက်လို့တဲ့လမ်းကကုတုပလောင်ဘာလူခါလေးဒုက္ခတဲ့စခန်းတွေမှာအလုံးလုံးနေကြတဲ့လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ပေးရေးအဖွဲ့အတွက်အဓိကအသုံးပြုအားထားရမယ့်လမ်းဖြစ်ပြီးအဲ့ဒီဒုက္ခတဲ့စခန်းတွေရဲ့နေရာ၃ပုံတစ်ပုံကရေလွှမ်းမှုကြုံရနိုင်လို့ဒုက္ခတဲ့8000ခွဲကျော်လောက်နေရာထိုင်ခွင့်အခက်အခဲဖြစ်နိုင်တယ်လို့ UNHCR ကပြောဆိုထားပါတယ်။တောင်ကုန်းတွေပေါ်မှာနေထိုင်နေကြရတဲ့ဒုက္ခတဲ့တွေဟာမြေပြတ်နေစီကိုပြောင်းရွှေ့တာတွာလာရေးအဆင်ပြေအောင်လမ်းဖောက်လို့နေတာတွေရှိပါတယ်လို့ရိုဟင်ဂျာဒုက္ခတဲ့ကိုအီစလန်ကပြောပြပါတယ်
။အခုတလောက်လာမှာတော့မိုးရွာတိအထွဲ IOM စီးတော့ဖလက်တာအပွင့်စီးတွေကငွေနဲ့နေရာတွေကိုဖြုံးချွေးနေတာတရှိုးတလေကိုတွေ့ရပါတယ်
ယာယီတာလဘက်အမိုးကာရီနဲ့နေထိုင်နေရတဲ့ဒုက္ခသည်တွေအတွက်လည်းရာသီဥတုတန်ခံနိုင်အောင်တဲအိမ်တွေတိဆောက်ပေးနေကြတယ်လို့ဒုက္ခသည်ကိုမျိုးတန်ကပြောပြပါတယ
်မိုးရွာတိလည်းရောက်လာမှာဆိုတော့တော်တော်တော်အန်ဒရရှိဆိုပြီးတော့သူတို့ကတချမ်းနေရမှာပြောင်းပြေးကြတာဟိုအန်ဒရမရှိတဲ့နေရာမှာရာသီဥတုတန်ကိုခံနိုင်တယ်ပြီးတော့အပေါ်လာဟိုလဲရဲပါတယ်ဟိုကောင်းတဲ့အဲ့လိုညွှန်နေတာကိုချေပင်ပြေးတာပါ
မုတ်တုံရသည်နီးကပ်လာနေတာနဲ့အမျှတောင်ကုန်းတောင်နှမ်းတွေပေါ်မှာနေထိုင်တဲ့ဒုက္ခသည်တွေဘေးအန္တရာယ်ကြုံရနိုင်တယ်ဆိုတာကိုတာဝန်ရှိသူတွေကသတိပေးနေကြတာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့ဒုက္ခသည်တွေနေထိုင်ရေးအဆင်ပြေနိုင်မှုယာယီစခန်းသစ်အဖြစ်နဲ့ကျွန်းမှာစီစဉ်ထားတယ်ဆိုတာကိုလည်းပြောဆိုထားပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာမကြာခင်ကြာရောက်တော့မယ့်နှစ်တစ်ကူးတကြံအချိန်အခါအတွက်နေရက်ပြန်လာကြတဲ့ထိုင်းရောက်မြန်မာအလုပ်သမားတွေအနေနဲ့တစ်ဖက်နယ်စပ်မှာစီးပွားရေးအမျက်ထုတ်တာတွေကိုသတိထားသင့်တယ်လို့လုပ်သမားရေးဆောင်ရွက်သူတွေကသတိပေးလိုက်ပါတယ်။မြန်မာအလုပ်သမားတွေဟာဒီနေရက်ပြန်တဲ့အခါမှာဗီဇာကြေးပေးစရာမလိုဘဲနဲ့ပြန်ခွင့်ကိုထိုင်းဆိုရကဒီကာလအတွင်းခွင့်ပေးခဲ့တာကြောင့်ဒီအလုတ်သမားရေးလုပ်နေတဲ့ဒီထောင်ပေါင်းများစွာဟာမြန်မာနိုင်ငံကိုနီးလန်းမျိုးစုံနဲ့ပြန်နေကြပြီဖြစ်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောင်မအေးအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းမှာတကြံပြန်မဲ့အလုတ်သမားတွေနဲ့ပတ်သက်လို့ဗီဇာအထွက်တွန်းအတွက်ငွေကုန်ကျစရာမလိုဘဲနေရက်ပြန်ခွင့်ကိုထိုင်းအစိုးရကခွင့်ပြုပေးခဲ့တာပါ။ဒီအတွက်ပထမဆုံးနေ့မှာတော့အလုတ်သမား9000လောက်ပြန်ရပြီးဧပြီလ6ရက်နေ့နဲ့9ရက်နေ့တွေမှာတော့အလုတ်သမားတွေတောင်းကနန်းနဲ့ပြန်နေကြပါတယ်။နေရက်ပြန်မြန်မာအလုတ်သမားတဦးကတော့အလို့ရှင်တချို့ဟာအဲ့ဒီလောက်ထိ25ရက်ကြာထိခွင့်မပေးတာတွေလည်းရှိနေတယ်လို့ပြောပြပါဗျာ
9ရက်ကနေ30ရက်ထိလောက်တွေကတော့ရတဲ့လူတွေရမရတော့ဘူးမြေသူတို့အလဲကားဆိုလို့ဆိုရင်သူတို့ပြေးတဲ့ရက်ရမပြေးကြပြန်လာဘုဘောင်ကိုသုံးကြည့်ထူပါလို့ရှင်တိုက်တဲ့ချိန်ပြန်လာ
နေဆက်တွေကိုဖြတ်ပြီးနေရက်ပြန်ရသူတွေအနေနဲ့ခိုင်းကနေအထွက်မှာဗီဇာတုံးထုကဟာဘတ်ငွေ1000လောက်ကုန်ကြပြီမဲ့ပွဲစားတွေနဲ့လုပ်မယ်ဆိုရင်တော့ဘတ်ငွေ1600လောက်ထိကုန်ကြနေတာပါအခုတကြံမှာတော့25ရက်အတွင်းပြန်မယ်ဆိုရင်ဗီဇာကြေးကအခမဲ့ဖြစ်တာကြောင့်အလုပ်သမားတွေနေရက်ပြန်နေကြတာဖြစ်တယ်လို့လည်းမဲဆောက်အခြေစိုက်မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကဆိုပါတယ်
။ထိုင်းတော်ဝင်လူဝင်မှုကြေးကြေးဌာနနေပြီးတော့ဒီပလ9ရက်နေ့ရည်ဒီပလ30ရက်နေ့ဒီ25ရက်တာဗီဇာအခမဲ့ဝင်ဆောင်မှုပေါ့နော်။အဲမြန်မာလူသမားတွေဒီပလ9ရက်နေ့ရည်ဒီပြောပွဲပွဲပြန်နေကြတာဒီနေ့ဆိုအရေးအတွက်များတယ်
မြန်မာလူသမားတွေချစ်ချေတရားပေါ်ကနေတောင်းကနဲ့နေရက်ပြန်နေကြသလိုတရားမဝင်လာကြသူတွေနိုင်ငံကူလက်မှတ်မရှိသူတွေကတော့တရားအောက်မှာရှိတဲ့ဂိတ်တွေကိုဖျက်ပြီးလှေလန်းတွေကနေထောင်ကနန်းလောက်ပြန်နေကြသူတွေလည်းရှိပါတယ် ထမြမနေဆက်မှာတော့နာမည်အမျိုးမျိုးတက်ထားတဲ့ကုမ္ပဏီတွေပွဲစားရုံးငန်းတွေကတော့ဝန်ဆောင်မှုတွေပေးမယ်ဆိုပြီးမသိနားမလည်တဲ့မြန်မာလုံသမားတွေထံကနေငွေတောင်းခံနေတာတွေလည်းရှိနေပါတယ်။ဒါအပြင်မြောက်ပြည်မြို့ပတ်မှာတော့နေရပြန်မြန်မာတွေကထိုင်းဘက်ငွေကနေမြန်မာကျပ်ငွေလဲလှယ်တဲ့အခါမှာဈေးဆိုင်တချို့ကငွေကြေးအပြည့်မပေးဘဲနှိမ်လည်မှုတွေလည်းရှိနေတာပါ။ဘဏ်ကောက်ပြန်အလုပ်သမားတွေအနေနဲ့ပွဲစားတွေလူလိန်တွေရဲ့ဤမျိုးမျိုးကိုတုံးပြီးလိန်လည်မှုတွေမခံရအောင်မြန်မာရွှေပြောင်းရေးလှုပ်ဆောင်နေသူတွေကသတိပေးမှုတွေပညာပေးမှုတွေလည်းလှုပ်ဆောင်နေပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတောက်မှအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတကာသတင်းပုဒ်ကိုတင်ဆက်ပေးကြပါတယ်။မက္ဆီကိုနိုင်ငံကနေတဆင်အမေရိကန်ပြည်ထောင်စုထဲကိုဝင်ရောက်ဖို့စ조사နေကြတဲ့လက်တင်အမေရိကနိုင်ငံတွေကရွှေပြောင်းဝင်ရောက်တဲ့သူယာနဲ့ချီဟာမက္ဆီကိုနိုင်ငံထဲကအော်ဆာကာပြည်နယ်ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲရောက်လာကြပါတယ်။အမေရိကန်နေဆက်ကိုရောက်ဖို့ကီလိုမီတာကထောင်နဲ့ချီလိုနေသေးပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့သူတို့သတင်းကြားကလေးကစိတ်ဆိုးဒေါသထွက်နေပါပြီ။နေဆက်လုံခြုံရေးကိုစစ်တပ်ဖွဲ့တွေနဲ့စောင့်ကြပ်သွားမယ်လို့အမေရိကန်သမ္မတကပြောပါတယ်ဒီအကြောင်းရေမွန်တေလာသတင်းပေးပို့ထားတာမက်ခင်ဖြူထွေးပြောပြပေးပါရှင
်ခီးစဉ်ဆထွက်ခဲ့ချိန်တုန်းကလောက်လူမများတော့ပေမဲ့လည်းလူတစ်ထောင်လောက်ကျန်နေသေးတဲ့လက်တင်အမေရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရလာသူတစုဟာမြောက်ပိုင်းဒေသကိုဆက်ပြီးချီတက်နေကြပါတယ်မောင်ကိုသမားတွေနဲ့အန္တရာယ်များလာတဲ့နေပြည်တော်ကိုဖျက်ပြီးခီးကျန်းနေလာခဲ့ကြတာပ
ါနေနေတက်တောင်းတက်တာရှိပြီးအိတ်လိုရယုံနောက်တနေ့ဘာဖြစ်လာမလဲတွေးပြီးအဆင်ပြေအောင်စူးစမ်းနေရယုံပါပဲ
အခုလိုလူတွေအများကြီးလိုက်ပါလာတဲ့ခီးစင်မျိုးနှစ်ဆင့်ရှိပါတယ်။သူတို့ဟာဂွာရာမာလာကနေမက္ဆီကိုနယ်စပ်ကိုပြီးခဲ့တဲ့သတင်းပတ်ကပဲဖြတ်တန်းဝင်ရောက်လာကြတာပါ။တချို့ကမက္ဆီကိုမှာပဲနေဖို့စီစဉ်ထားကြသလိုတချို့ကတော့ခီးဆက်ကြအောင်ပါ။မက္ဆီကိုလူဝင်မှုကြီးကြပ်ရေးအရာရှိတွေကတော့ဒီလူတွေကိုလူစုခွဲဖို့စီစဉ်ထားပြီးတချို့ကတော့လူသားချင်းစာနာတဲ့အနေနဲ့ပြည်ဝင်ခွင့်ဗီဇာထုတ်ပေးမယ့်အကြောင်း Best Fit သတင်းဌာနကပြောပါတယ်။မက္ဆီကိုအစိုးရကအခုလိုစီစဉ်လှုပ်ဆောင်နေပေမဲ့လည်းအမေရိကန်သမ္မတထရမ့်ကတော့ဒီရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်ပြီးစိတ်ဆိုးဒေါသထွက်နေပါတယ်။ဒီခီးစဉ်ကိုစီစဉ်တဲ့ Pablo Sin Fronteras နေစီမထပြည်သူများအဖွဲ့ကလည်းသူ့ရဲ့ Twitter လူမှုကွင်းရဲ့ပေါ်မှာဒုတိယနေ့စက်တိုက်တိုက်ခိုက်ရေးသားခဲ့ပါတယ်။ဒီလူတွေအမေရိကန်ပြည်ထောင်စုထဲဝင်လာလို့မရအောင်နေဆက်ကိုစောင့်ကြပ်ဖို့စစ်တပ်ကိုတာဝန်ပေးမယ်လို့လည်းသမ္မတကပြောပါတယ်။
We have very bad laws for our border.
နေဆက်နဲ့ပတ်သက်ရင်ဆိုးရွားတဲ့ဥပဒေတွေပဲကျွန်တော်တို့မှာရှိပါတယ်။အခုတော့တခုခုလှုပ်သွားပါမယ်။ဗိုလ်ချုပ်ကြီးမန်ဒစ်နဲ့ကျွန်တော်စကားပြောနေပါတယ်။ဒီကိစ္စကိုစစ်တပ်နဲ့ကင်ပြတ်သွားပါမယ်။နေဆက်တိုင်းဆောက်ပြီးတော့လုံခြုံရေးထိထိရောက်ရောက်မထားနိုင်သေးခင်အချိန်အထိစစ်တပ်သုံးပြီးတော့နေဆက်ကိုစောင့်ကြပ်သွားပါမယ်။အရင်ကဒီလိုလှုပ်ဆောင်တာမျိုးတိတ်မရှိခဲ့သလိုဒါဟာကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါလိမ့်မယ်။မက္ဆီကိုနိုင်ငံနဲ့အတူဒါကိုကျွန်တော်တို့လှုပ်သွားမှာပါ။သူတို့ဘက်ကပူးပေါင်းလှုပ်ဆောင်ဖို့လိုပါတယ်။မဟုတ်ရင်တော့ NAFTA သဘောတူညီချက်ကိုကျွန်တော်လက်ခံမှာမဟုတ်ပါဘူး။
လူသားချင်းစာနာမှုကူညီပေးရေးအဖွဲ့ Pablo Sin Fronteras ပြောခွင့်ရကတော့သမရရဲ့ပြောဆိုမှုကိုအခုလိုတုံ့ပြန်ပါတယ
်။
American သမရကကျွန်တော်တို့ကိုအကြမ်းဖက်သမားတွေလို့ဆက်ဆံတာတိတ်ကိုတာဝန်မဲ့လို့ပါတယ်။ကျွန်တော်တို့ဟာအကြမ်းဖက်သမားတွေမဟုတ်ပါဘူး
။အကြမ်းဖက်မှုမပါဘဲလူကုန်တိုက်ခါနဲ့ညီတဲ့ဘဝရှင်သန်ခွင့်ရဖို့နဲ့ခိုလိုခွင့်ဆိုင်ရာအခွင့်အရေးတွေကိုလူတွေပုံမသိရှိနားလည်လာအောင်သူတို့ဘက်ကဆက်ပြီးကြိုးပမ်းသွားမယ်လို့လည်းအဖွဲ့ပြောခွင့်ရကပြောပါတယ်။ဒီကရလအတွင်းမှာတော့နေဆက်ဖြတ်ကျော်သူအရေးအတွက်ကြဆင်းသွားတယ်လို့အမေရိကန်နေဆက်ကင်းလက်တပ်ဖွဲ့အကြီးအကဲမန်နျူရယ်ဖာတီလာကပြောပါတယ
် The impact to the border is going to be the same my concern
ဒီကအခြေအနေတည်ရောက်မှုကတော့မကွာနိုင်ပါဘူးအခုဖွဲ့နေပတ်သက်လို့ကျွန်တော်စိုးရင်ချက်ကဒီလူတွေကလောလောဆယ်မက္ကဆီကိုနိုင်ငံထဲမှာတရားမဝင်ရှိနေတယ်လို့ယူဆပြီးသူတို့နဲ့ပတ်သက်လို့မမှန်ကန်ကန်မကင်တွေဘူးဆိုရင်နောက်ထပ်အဖွဲ့တွေကလည်းသူတို့လိုလိုက်လို့လာပြီးတော့နေဆက်ဖြတ်ကျော်ဝင်ရောက်မှုတွေတိုးလာမှာဟုတ်ပါ
အခုရွှေ့ပြောင်းဝင်ရောက်ဖို့စ조사သူတွေကိုလူစုခွဲဖို့မက္ဆီကိုအစိုးရကစီစဉ်နေတဲ့တိုင်အောင် Pablo Sin Fronteras အဖွဲ့ကတော့သူတို့ကတိပြုထားတဲ့အတိုင်းဒီလူတွေရဲ့ခီးစဉ်ရှေ့ဆက်တိုင်အောင်ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့ပြောပါတယ်ရှင
်မက္ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲသောတာရှင်များရှင်သောတာရှင်တွေအတွက်တကြံတေးတချင်းလက်ဆောင်လေးတစ်ပုဒ်နဲ့တင်ပြပေးခြင်းပါတယ်။ပူစုရဲ့မမကိုတိုင်ကားဆိုတဲ့တကြံတချင်းလေးကိုနားဆင်ကြရအောင်ပါရှင်။တိခတ်များချင်းဒီသောတာရှင်များရှင်မြမဒီသောတာရှင်တွေအတွက်မကြခင်ကြရောက်လာတော့မယ်နှစ်တကူအချိန်ကာတမရအတွက်တကြံတေးသချင်းလေးလက်ဆောင်တစ်ပုဒ်နဲ့တင်ပြပေးခြင်းပါတယ်တေးတန်ရှင်ပူစုရဲ့မမကိုတိုင်ကားဆိုတဲ့သချင်းလေးနားဆင်ကြရအောင်ပါရှင် တေးတန်ရှင်ဘူးစုရဲ့မမကိုရိုင်းကားဆိုတဲ့တကြံတချင်းလေးကိုတော်တာရှင်နေနှစ်သက်ကြလိမ့်မယ်လို့ယုံကြည်ပါတယ်ရှင်။တကြံဒီကာလမှာလည်းတကြံတေးတချင်းလေးတွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စနေညနေခင်းအတွက်အစီအစဉ်တွေမကြခင်အဆုံးသက်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါမယ်ရှင်။
ဒုတိယကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်အနေနဲ့ဂျပန်မရင်းတပ်ဖွဲ့ဟာကြီးကျော်လာသူတွေကိုခုခံတိုက်ခိုက်တဲ့စစ်ရေးလေ့ကျင့်မှုဒီကနေ့ပြုလုပ်ခဲ့ပါတယ်။တောင်တရုတ်ပင်လယ်နဲ့ထိစပ်နေတဲ့နေမေတလျှောက်ကကျွန်းတွေကိုတရုတ်နိုင်ငံဘက်ကအတင်းလာသိမ့်ပိတ်တာမျိုးကိုဂျပန်ကဆွေးနွေးပြီးတော့အခုလိုစစ်ရေးလေ့ကျင့်တာပါ။ချူရှူကျွန်းဆွဲအနောက်တောင်ဘက်ကစာစီဘိုကျွန်းအနီးကစစ်ကမ်းမှာမရင်းတပ်ဖွဲ့ဝင်1500လောက်ဟာဆိုးရွားတဲ့ရာသီဥတုအောက်မှာပဲစစ်ရေးလေ့ကျင့်မှုစတင်တဲ့အခမ်းအနားကျင်းပခဲ့ပြီးကျူးကျော်သူတွေကိုတင်ပိတ်ထားတဲ့ကျွန်းကိုပြန်လည်ရယူတဲ့စီရေးလေ့ကျင့်မှုမိနစ်20ကြာအောင်ပြုလုပ်ခဲ့ပါတယ်။ဂျပန်နိုင်ငံအနေနဲ့လုံခြုံရေးဆိုင်ရာအခက်အခဲတွေတိုးပြီးတော့ရင်ဆိုင်လာတဲ့အချိန်မှာဂျပန်ကျွန်းတွေကိုကာကွယ်သွားဖို့ဒုတိယကာကွယ်ရေးဝန်ကြီးတိုမိုဟီရိုယာမာမိုတိုကအခမ်းအနားတွင်ပြောသွားပါတယ်။အနောက်ပစိဖိတ်ဒေသကိုအလွယ်တကူသွားနိုင်ဖို့ကြိုးပမ်းနေတဲ့တရုတ်နိုင်ငံရဲ့နေမီချက်ထွင်မှုကိုဟန်တားတဲ့အနေနဲ့လေကြောင်းရေကြောင်းမြေပြင်သုံးရင်တွေအပါအဝင်မရင်းတက်အင်အားကိုဂျပန်ကတိုးချဲ့နေတာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတဟောင်းပတ်ဂွန်ဟဲကိုနိုင်ငံတော်တစ္ဆာဖောက်သူငွေအမြောက်များကိုအယုတ်ဆိုးအကြီးတန်းစွာအဂတိလိုက်စားခဲ့မှုမှာတာဝန်ရှိသူအဖြစ်မြောက်ကိုရီးယားကပြောကြားလိုက်ပါတယ်အဂတိလိုက်စားမှုဆွဲချက်တင်တဲ့သမ္မတဟောင်းပတ်ဂွန်ဟဲကိုလွန်ခဲ့တဲ့နှစ်မတ်လကလေးကဖမ်းဆီးခဲ့ပြီးမနေ့ကတော့တောင်ကိုရီးယားတရားရုံးကထောင်ဒဏ်24နှစ်ပြည်တန်ချမှတ်ထားပါတယ်တောင်ကိုရီးယားနဲ့မြောက်ကိုရီးယားကြားဆက်ဆံရေးဟာတမတ်ရိုးကြလမ်းစဉ်သမားဖြစ်တဲ့ပတ်ဂွန်ဟဲလက်ထက်မှာအဆိုးရွားဆုံးဖြစ်ခဲ့ပါတယ်ဒီကနေ့ဧပြီ9ရက်နေ့ဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖွဲ့စည်းခဲ့တဲ့နှစ်90ပြည့်မြောက်တဲ့နှစ်ဖြစ်ပြီးတော့ကမ္ဘာ့ကျန်းမာရေးနေ့အဖြစ်လည်းသတ်မှတ်ထားပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်ခုနှစ်အတွင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့ရည်မှန်းချက်အတော်များများအကောင်အထည်ဖော်နိုင်ခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Bill Andrew ဖြစ်ပါတယ်ရှင်။ကျွန်မကစွန့်ပေါ်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. ¶¶